ဒီမူဆယ်ဆေးရုံမှာလေအခုလူနာတွေတော်တော်များနေတယ်ဒီဆေးရုံတော့မဆန်တော့တဲ့အခြေအနေဖြစ်နေတယ်အဲ့လိုမျိုးသတင်းတွေတွေ့ရလို့ပါဆရာကြီးအဲ့ဒါဟုတ်လားလို့ပါရှင
့်လူဆေးရုံမဆန်တဲ့အခြေအနေတော့မဟုတ်ပါဘူးအခုတော်တော်စီတော့ရုပ်ပြည့်ရဲ့ပေါ်လီဒီနံပါတ်အတွင်းမှာဟိုသွလွန်တုတ်ကွေးဖြစ်တဲ့လူနာနည်းနည်းများလာတာပေါ့
ဘလောက်တိုင်းတာအထိများလာလို့လဲဆရာကြီးရှင
့်စာနာဆောင်မှာလူနာအခုကတော့60ကျော်80နီးပါးလောက်တရက်ကို60လောက်ဖြစ်တယ်အရင်တော့ဇီးရက်ကိုပုံမှန်40လောက်ရှိတာပေါ့လူနာ20လောက်များလာတဲ့သဘောရှိတာပေါ့
စိတ်ဓာတ်အကောင်လုံးကဒီသွလွန်တုတ်ကွေးကြောင့်ဒီလိုမျိုးလာတက်ကြတာမျိုးလားရှင့်
အခုလူနာစုပေါင်းရဲ့တဝက်လောက်ကတော့သွလွန်တုတ်ကွေးကြောင့်ဖြစ်တာလို့ဟိုအကြံဉာဏ်ပြောလို့ရပါတယ
်။ဆိုင်ဒါဆိုတော့အခုလက်ရှိအခြေအနေကဘယ်လိုရှိလဲ?ဆေးရုံအနေနဲ့ရောဟိုဒီဆေးကုသမှုပိုင်းဆိုင်ရာမှာနိုင်နေရလားဘယ်လိုရှိလဲဆရာကြီးရှင
့်။အခုလောလောဆယ်တော့ကျွန်တော်တို့ဟိုနိုင်နေအောင်စူးစမ်းပြီးတော့ကျွန်တော်တို့လုပ်နေပါတယ်။အခက်အခဲလေးတွေတော့ရှိတော့ရှိတာပေါ့လေ။ဒါပေမဲ့ကျွန်တော်တို့ဟိုအားလုံးပေါင်းပြီးတော့ပေါ့။ဒီခုအဓိကကကျွန်တော်တို့ကကလေးဆောင်နဲ့ဖြားနာဆောင်မှာအဓိကလူနာများလာတာပေါ့လေ
။သွလွန်တုတ
်ကွေးလည်းဖြစ်လာတော့ကျွန်တော်တို့ကကျွန်တော်တို့တခြားဌာနကအဖွဲ့တွေဝင်ပြီးတော့ပါဝင်ကူညီပြီးတော့မှကျွန်တော်တို့ဆောင်ရွက်နေပါတ
ယ်။ဒါဆိုတော့လေဒီလိုမျိုးတရက်တရက်ကိုဆရာကြီးပြောလို့ဆိုလူနာ20နီးပါးလောက်ဒီလိုတိုးလာတယ်ဆိုတော့ဒီတို့ရဲ့နေရာထိုင်ခင်းအခြေအနေရောအဆင်ပြေရဲ့လားရှင
့်။တို့နေရာထိုင်ခင်းကတော့ဟိုအရင်တုန်းကကျွန်တော်တို့တိုးချဲ့ဆောင်လေးတစ်ဆောင်ဆောက်ထားတာရှိပါတယ်ကျွန်တော်တို့အရင်ပေါ့လေအရင်ဆိုတော့ကျွန်တော်တို့ဒီနေဆက်ဒေသမှာတကယ်လို့များကုဆက်ယောဂါတွေပါတယ်ဖြစ်ခဲ့လို့ရှိရင်အဲလောက်ဖို့ဆိုပြီးတော့ကျွန်တော်တို့တိုးချဲ့ဆောင်လေးတစ်ဆောင်ဆောက်ထားပါတယ
်။ဟုတ်ကဲ့
။အဲအဲ့ထဲမှာကျွန်တော်တို့ကတော့လူနာတွေကိုထားရတဲ့နေထားရှိတာပေါ့လေ။အခုအဲ့ဒါနဲ့မဆန့်တဲ့အခါမှာတော့ကျွန်တော်တို့နည်းနည်းလက်တလို့ယာယီဖြစ်ရှင်းတဲ့အနေနဲ့တော့ကျွန်တော်တို့အရင်တုန်းကကားထားတဲ့နေရာမှာကျွန်တော်တို့ယာယီအကာရန်လေးတွေလုပ်ပြီးတော့ထားရတဲ့နေထားတော့ရှိပါတ
ယ်။ဖြားနာဆောင်နဲ့ဒီခလေးဆောင်မှာဒီလိုတိုးတယ်ဆိုတော့အဲ့ဒါကဒီသွလွတ်တိုကွေးဖြစ်တဲ့အသက်ရွယ်အပိုင်းခြားဆိုခလေးတွေပါမယ်။နောက်ပြီးတော့ဘယ်လိုအပိုင်းခြားတွေပါအောင်မလဲဆရာကြီးရှင
့်။အဲ့ဒါကတော့အခုနောက်ပိုင်းကတော့ကျွန်တော်တို့ကလူကြီးတွေမှာပါသွလွတ်တိုကွေးကဖြစ်လာပါတယ်။အသက်ရွယ်အပိုင်းခြားရလို့ပြောမရှိတော့တဲ့အနေအထားမျိုးရှိတာပေါ့လေ။လူကြားတာကတော့ဒီနှစ်ပိုင်းမှာကအခုဒီနှစ်တော့ဒီနှစ်ဆိုတာတော့မှဆရာတို့ကအခုဒီ6လပိုင်းကုန်ကန်ကြီးလောက်ကျမှနည်းနည်းမိုးရက်သွားပြီးတော့အဲ့ချိန်မှာအသွေးချင်းပေါက်ပွားမှုများလာတယ်ဆိုသွလွတ်တိုကွေးကများလာတာပါ။အရင်တော့အဲ့လောက်အများကြီးမရှိဘူးပေါ့။လူကြားတာကကလေးထက်အခုတော်တော်များလာတာကလူကြီးတွေပုံများလာတဲ့နေထားရှိပါ
။ဒီသွလွတ်တိုကွေးကြောင့်မတည်ဆုံတဲ့သူရောရှိနေပြီလားရှင့်။
သွလွန်တုတ်ကွေးကြောင့်တည်ဆုံသူဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့ခုနလပိုင်းလောက်ကစတာပေါ့လေခုနလပိုင်းလောက်ကနေစပြီးဒီကြားထဲမှာ2ယောက်တော့တည်ဆုံမှုရှိပါတယ်ကလေး2ယောက်ပါအဲ9နှစ်ကျော်ကျော်တယောက်နဲ့9နှစ်ကလေး1ယောက်လောက်တည်ဆုံမှုရှိပါတယ
်သွလွန်တုတ်ကွေးနဲ့ပတ်သက်ပြီးတော့အသိပညာပေးလုပ်ငန်းတွေရောဆရာတို့ဘယ်လိုတွေလှုပ်ဆောင်နေလဲရှင်ကျန်တဲ့လူတွေထပ်မဖြစ်အောင်ပေါ့နော
်အခုကတော့ဟိုမြို့နယ်အုပ်ချုပ်ရေးအဖွဲ့တွေရောပရဟိတအဖွဲ့တွေရောနောက်ကျန်တဲ့ဌာနဆိုင်ရာတွေပါပေါင်းစပ်ပြီးတော့အခုဆရာတို့ကပထမတော့သွလွန်တုတ်ကွေးရာသီဖြစ်နေတယ်ဆရာတို့ကဖုံးသွင်းလဲစစ်တွေကိုတပတ်တစ်ခါလုပ်ပါတယ
်ဟုတ်ကဲ့
အခုသွလွန်တုတ်ကွေးလို့စပြီးဖြစ်လာပြီဆိုကြတဲ့ဆရာတို့ကပါလုပ်လဲဆိုတော့အခုတပတ်ကို3ချိန်အထိဆရာတို့တိုးပြီးတော့ဆောင်ရွက်နေပါတယ
်အော်ဟုတ်ကဲ့
နောက်ပြီးတော့ဒီနေ့ပဲစပြီးတော့ဆရာတို့ရက်ွက်တွေမှာစင်စည်းဖြန့်တဲ့ကိစ္စတွေနောက်ဖုံးသွင်းလဲစစ်ပညာပေးတဲ့လုပ်ငန်းတွေအဲ့ဒါတွေကိုဆရာတို့သွားသွား provider အဖွဲ့တွေနောက်ဌာနဆိုင်ရာတွေနဲ့ပေါင်းစပ်ပြီးတော့ဆရာတို့ဒီတစ်မျိုးလုံးကိုဆရာတို့အခုစပြီးလုပ်နေပါတယ်
ဆိုင်ဒါကလေဒီလိုသွလွတ်တော်ကွေးဖြစ်တဲ့ဆိုပြီးဒီလိုမျိုးဒီရပိုင်းမှာတက်လာတဲ့လူနာများတယ်ဆိုတာကမူဆယ်မျိုးမှာပဲလားဆရာကြီးဒါမှမဟုတ်အနီးနားကျေးရွာတွေရောပါသေးလားဆရာကြီးလာကြတဲ့လူနာတွေမှာလ
ေအနီးနားကျေးရွာတွေလည်းပါတော့ပါပါတယ်ခင်ဗျပါတော့ပါပေမဲ့အဲ့တိတ်အများကြီးရွာတွေမှာတော့အများကြီးဖြစ်တဲ့သတင်းများရှိသေးပါဘူးအဓိကဖြစ်နေတာကတော့မူဆယ်မျိုးပေါ်ကတချို့ရက်ွက်လေးတွေမှာလည်းနည်းနည်းများဖြစ်နေတာပေါ့
အော်ဟုတ်ကဲ့
ဒီမှာကျွန်တော်တို့စေုံတက်တဲ့စင်းရ20ကျော်30ကျော်လောက်ဖြစ်နေတာအဲ့မျိုးတွေရှိပါ
တယ်ဒီလူနာတွေများလာတဲ့အပေါ်မှာစေဝါလုံလောက်မှုအခြေအနေရောရှိရလားရှင
်ကျွန်တော်တို့စေဝါလုံလောက်မှုရှိပါတယ်ခင်ဗျ
ကျေးဇူးပါနော်ဆရာကြီးခုလိုအချိန်မေးဖြေကြားပေးတာရှင်
ဟုတ်ကဲ့ပါ